င်းတဲ့2010ဘီနဲ့နိုဝင်ဘာလ4ရက်နေ့မှာနာအဖဥက္ကဋ္ဌဗိုလ်ချုပ်မှုကြီးတန်းရွှေပြတ်ထန်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကိုအကောင့်ထဲဖော်မယ်လို့စစ်ကောင်စီဥက္ကဋ္ဌကဖေဖော်ဝါရီလကပြောပါတယ်အသက်18နှစ်က35နှစ်အထိရှိတဲ့နိုင်ငံသားတိုင်းကိုနှစ်နှစ်အထိစစ်မှုထမ်းခိုင်းတဲ့ဥပဒေဖြစ်ပါတယ်ဒါပေမဲ့အရေးပေါ်အခြေအနေဖြစ်လာရင်စစ်မှုထမ်းကာလကို9နှစ်အထိတွန်းမြစ်သတ်မှတ်နိုင်တယ်လို့လည်းဆိုပါတယ်စင်မှုထမ်းဖို့စင်ခေါ်တာကိုသတိပြပို့ဖို့ပြက်ကွက်ရင်တော့မဟုတ်တိတ်ဆောင်ရင်ထောင်းတန်း9နှစ်အထိရပ်ခံနိုင်တယ်လို့လည်းဖော်ပြထားပါတယ်တက်တလားစုဆောင်မှုအခက်အခဲရှိလာတာကိုပြတာလို့မြင်ကြပါတယ်တကယ်တော့စစ်ကောင်စီအာဏာမသိမ်းခင်ကတည်းကတက်တလားတွေရပ်ဖို့အတွက်ငွေကြေးနဲ့မလုံးပေးပြီးစုဆောင်နေကြတာဖြစ်တယ်လို့စက်တင်ဘာလ23ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြပါတယ်နေစံပိုင်းက9သိန်းလောက်ပေးမှစစ်သားတွေရပေမဲ့အခုတော့သိန်း30အထိပေးရတယ်လို့ဆိုပါတယ်အလောက်ကင်ရှားပါတဲ့အညာဒေသနဲ့ရခိုင်ပြည်နယ်ကလူငယ်တွေကိုငွေကြေးအပါအဝင်နီလမျိုးစုံနဲ့ဆွဲဆောင်တာကြောင့်စစ်သားတွေအများအပြားရရှိခဲ့မှုတယ်လို့သိရပါတယ
်ဒါပေမဲ့စစ်ကောင်စီလက်ထက်မှာအညာဒေသဟာစစ်အာဏာရှင်ကိုအပြင်းထန်ဆန့်ကျင်တယ်လို့စစ်ကောင်စီရဲ့အကြမ်းဖက်မှုကိုအခံရဆုံးဖြစ်လာတာမို့အညာသားတွေဟာ PDF ပြည်သူ့ကာကွယ်ရေးတပ်ထဲဝင်ဖို့သာစိတ်အားထက်သန်နေကြပါတယ်။ဒါကြောင့်အညာဒေသမှာတပ်သားတွေစုဆောင်းဖို့မဖြစ်နိုင်တော့တဲ့အခြေအနေရောက်လာပါတယ်။လူမျိုးရင်းနဲ့ဘာသာရေးမှိုင်းတိုက်ခံရတဲ့ဒေသခံအနည်းငယ်ကိုသာပြူစောတိအနေနဲ့လက်နက်တပ်ဆင်ပေးတာမျိုးရှိပါတယ်။ရခိုင်ရိုဟင်ဂျာလူမျိုးရေးပြည်ပကဖြစ်ပွားခဲ့တဲ့2012ခုနှစ်နောက်ပိုင်းမှာရခိုင်လူငယ်အများအပြားစစ်တပ်ထဲဝင်လာကြလို့လူရင်အားအတော်လေးတိုးပွားသွားမှုပါတယ်။ဒါပေမဲ့2016နောက်ပိုင်းAA ရခိုင်တပ်အထင်ရှားပေါ်ထွက်လာတဲ့အခါမှာတော့ရခိုင်လူငယ်တွေဟာAA တပ်ထဲမှာအမှုထမ်းဖို့ကိုသာစိတ်အားထက်သန်ကြပါတယ်။စစ်ကောင်စီတပ်မှာတော့စစ်ရင်အားပြုံးတိလာတဲ့ပြဿနာကိုရင်ဆိုင်နေရပါတယ
်။စစ်သားတွေရဖို့အခက်အခဲရှိနေတဲ့တိုင်းပြည်နေရအနှံ့စစ်ပြည်နာဖွင့်ထားရတဲ့အတွေ့ကြာဆုံးသူဦးရေလည်းတိုးပွားနေပါတယ်။ဒီရတဲ့ယောဂဖြစ်လို့ပြင်းမှုကျွလွန်လို့တက်ကထွက်ပြေးသူလည်းရှိပါတယ်တက်ကထွက်ပြေးသူတွေနဲ့ CDM လုပ်သူတွေလည်းရှိလာပါတယ်ခေါင်းဆောင်မှုကိုမကြိုက်လို့စစ်ပန်းလို့တက်ကထွက်ပြေးလာတာလို့အယဝတီစားဆောင်မှာပေါ်ပြပါတယ်တက်တလားတဲ့စုဆောင်တဲ့အခါမှာလည်းပြူစောတိနဲ့ပြည်သူစီအဖွဲ့ဝင်တွေရဲ့သားသမီးတွေကိုပြင်ပထားလာတယ်လို့ဆိုပါတယ်ကျမ်းမာရေးစစ်ဆေးတာမျိုးတွေလုံမနေတော့ပဲကျုံတဲ့လူကိုဆွဲထည့်နေတယ်လို့CDM လုတ်ခဲ့တဲ့ဘိုးကြီးလင်းထက်အောင်ကပြောတာကိုလည်းဖော်ပြထားပါတယ
်စစ်မှုထမ်းပြီးအတံမွေးဝမ်းကြောင်းလုပ်သူနဲ့စစ်မှုထမ်းဥပဒေကြောင့်တတ်ထဲရောက်လာသူဆိုပြီးစစ်သားနှမျိုးနှစားရှိလာပါတယ်အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုပေမဲ့ဖွံ့ဖြိုးဆနိုင်ငံတွေမှာတော့လက်ပေးနိုင်သူဟာကင်းလွတ်ခွင့်ရကြပါတယ်စစ်မှုမထမ်းမနေရလို့ဆိုပေမဲ့စစ်တပ်ကခွင့်ပြုမှသာစစ်မှုထမ်းနိုင်တာပါဥပမာစစ်စစ်တာမအောင်ရင်စစ်မှုထမ်းခွင့်မရနိုင်ပါဘူး။ကျမ်းမာရေးအဆင့်မမီလို့စည်ရေးအလုပ်နဲ့ရဲသားအလုပ်သာလုပ်ကြရသူတွေရှိပါတယ်။စင်ရဲသားတွေသာစစ်မှုထမ်းကြရပါတယ်။ပညာနည်းတဲ့စင်ရဲသားအဖို့မှာတော့စစ်မှုထမ်းရတာအလုပ်အကန့်ရရှိသွားတဲ့သဘောလည်းဖြစ်ပါတယ်။ပညာတတ်လူငယ်ဟာစစ်တပ်ထဲမဝင်ကျင်ကြပါဘူး။စစ်မှုထမ်းရလို့မိမိကိုမိမိတတ်သိတာမျိုးတွေတောင်ရှိပါတယ်။ဒါကြောင့်အတင်းအကျပ်စစ်မှုထမ်းခိုင်းတဲ့စနစ်ကိုမကျေနပ်သူများတာကြောင့်အမေရိကန်မှာ1983ခုနှစ်ကတည်းကဒီစနစ်ကိုဖျက်သိမ်းလိုက်ရပါတယ
်။19ရာစုဥရောပမှာနိုင်ငံတွေတည်ထောင်တဲ့အခါအရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုတဲ့အယူအဆပေါ်ထွက်လာပါတယ်။နိုင်ငံအချင်းချင်းစစ်ပစ်တတ်တာမှုနိုင်ငံကြီးရရှိတဲ့တိုက်ပြည်မှာစစ်မှုမထမ်းမနေရစနစ်ကိုကျင့်သုံးပါတယ်။စစ်မှုထမ်းဥပဒေဟာနိုင်ငံအသီးသီးရဲ့military doctrine လို့ခေါ်တဲ့စစ်သဘောတရားနဲ့ဆက်ဆက်နေပါတယ်လူဦးရေနည်းပြီးရန်လိုတဲ့အာလမ်နိုင်ငံတွေပတ်လည်ဝိုင်းနေတဲ့အစ္စရေးဟာလူတိုင်းစစ်မှုထမ်းနဲ့စနစ်ကျင့်သုံးတဲ့အကျိုးကိုခံစားနေရပါတယ်စစ်တပ်ကိုလူအဖွဲ့အစည်းနဲ့ပေါင်းစပ်လိုက်တဲ့သာရကဖြစ်ပါတယ်မြန်မာပြည်မှာတော့လွတ်လပ်ရေးရစမှာတရုတ်ကွန်မြူနစ်ကိုရန်သူအဖြစ်သတ်မှတ်တဲ့စစ်သဘောတရားခေတ်စားပါတယ်နောက်တော့တိုင်းရင်းသားလက်နက်ကင်တွေကိုတိုက်ခိုက်နေနေဖို့အဓိကဥတီတဲ့စစ်သဘောတရားပေါ်ထွက်လာပါတယ်။ဒါပေမဲ့တိုင်းရင်းသားလူမျိုးတိုင်းမှာလက်နက်ကင်အဖွဲ့ရှိနေတဲ့အတွက်အပြစ်ရတာတွေနဲ့စီယုံသိမ်းသွင်းတာတွေလှုပ်လာပါတယ်။ဒ ဒါလို့အခြေအနေမှာစစ်မှုထမ်းဥပဒေကိုပြဋ္ဌာန်းတာဟာလူအင်အားလက်နက်အင်အားအများအပြားသုံးပြီးပြည်သူခုခံစစ်ကိုအပြတ်အသတ်နှိမ်နင်းမှုရည်ရွယ်တာဖြစ်နိုင်ပါတယ်ခင်ဗျာ။